ဖိလစ်ပိုင်နိုင်ငံကထောင်ပေါင်းများစွာရှိတဲ့အစိုးရဆန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေကတနင်္လာတနင်္လာနေ့ကမနီလာမြို့တော်မှာရှိတဲ့ဘိုနီဖာစီယိုအထိမ်းအမှတ်ကြောက်တိုင်မှာစုဝေးကြပြီးလူခွင့်ရေးနေ့ဆန္ဒပြပွဲကျင်းပခဲ့ကြပါတယ်ဆန္ဒပြသူတွေဟာတမနာရော်ဒရီဂိုဒူတာတေလက်ထက်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးဖောက်ဖျက်မှုတွေကိုရှုံချခဲ့ကြပါတယ်တမနာဒူတာတီလက်ထက်2016ခ န်တော်တရားရုံးချုပ်တရားသူကြီးလော်ဒက်ဆရီနိုကကိုယ်စားလှယ်တူဆီလွတ်ပြီးတော့ဆန္ဒပြသူတွေတန်သူမရဲ့တဝင်းလှော်ကိုဖတ်ကြားစေခဲ့ပါတယ်။သူမပေါ်ဆွဲထားတဲ့ဆွဲချက်တွေဟာလုံးဝအတုရောက်နေဖြစ်တယ်လို့ဆရီနိုကပြောပါတယ်။အထက်လွှတ်တော်အမတ်လိုင်လာဒီလီမာကလည်းရှင်းနေဖြစ်သူကိုဆန္ဒပြသူတွေကိုမင်းကုန်းပြောဆိုစေခဲ့ပါတယ်။သမရဒူတာတည်းရဲ့မူရစီဝါတိုက်ဖြည့်ရေးအစီအစဉ်နဲ့ထိဆုံးကနေဝေဖန်ပြစ်တင်သူတူဖြစ်တဲ့ဒီလီမာဟာဖန်စီထိမ့်သိမ်းခံထားရပြီးတော့မူရစီဝါပြစ်မှုတွေနဲ့ရင်ဆိုင်နေရသူဖြစ်ပါတယ်။ဒီလီမာဟာသူ့မမအပြစ်မရှိကြောင်းစွပ်စွဲချက်တွေဟာသမရဒူတာတည်းရဲ့မူရစီဝါတိုက်ဖြည့်ရေးအပေါ်ဝေဖန်နေမှုတွေကိုနှုတ်ပိတ်အောင်ပြုလုပ်တာဖြစ်ကြောင်းပြောပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေဟာဒူတာတည်းရဲ့ပုံတူအယောက်ကိုမီးတင်ရှို့ခဲ့ကြပါတယ်။